ကျွန်တော်တို့ဒီ US ASEAN business council ဆိုတော့เนาะဒီ American ကမှရှိတဲ့ company တွေ American မှာရှိတဲ့ဒီ Fortune 500လို့ခေါ်တဲ့ဟိုအကြီးဆုံး company 500တဲ့138ခုကိုကျွန်တော်တို့ကစူးစမ်းပြရတဲ့အဖွဲ့အစည်းဖြစ်ပါတယ်ကျွန်တော်တို့ Washington DC မှာဟို headquarter ရှိရပါเนาะပြီးတော့ကျွန်တော်တို့ဒီအရှေ့အောင်အာရှရဲ့နိုင်ငံ6နိုင်ငံမှာကျွန်တော်တို့ဌာနကွဲဖွင့်ထားပါတယ်ဒီအရှေ့အောင်အာရှအတွင်းမှာဆိုရင်တော့စင်ကာပူကဒါသူတို့ရဲ့ regional headquarter ဆိုခင်ဗျာအဲကျွန်တော်တို့ဒီ US ASEAN အလုပ်လုပ်နေတာ32နှစ်ရှိသွားပြီခင်ဗျာအဲကျွန်တော်တို့လုပ်တဲ့လုပ်တွေကဘာလဲဆိုတော့အဓိကကတော့ဒီ American နိုင်ငံမှာရှိရဲ့ဟိုစီးပွားရေးဌာနမျိုးစုံမှာရှိရဲ့စီးပွားရေးတွေကိုဒီအရှေ့အောင်အာရှမှာရှိရဲ့အစိုးရတွေနဲ့ကျွန်တော်တို့ကဂျာရန်တွေချိတ်ဆက်ပြီးတော့သူတို့လိုအပ်တဲ့ရောက်ပေါ့နော်နှိမ့်နိုင်ပြီးတော့ဟိုကူညီဆောင်ရွက်တဲ့ဖွဲ့စည်းဖြစ်ပါတယ်အဲတော့ကျွန်တော်တို့ရဲ့ service တွေကိုဒီဖွဲ့စည်းကလာပြီးတော့ member ဖြစ်နေကျွန်တော်တို့ရှိမှာလာပြီးတော့ဝင်လာတယ်အဲတော့သူတို့ဟိုမှာအကျယ်ကြီးဟိုမှာဥပဒေကျန်ကိစ္စတခုမှသူတို့အကူအညီတော်ရဖြစ်ဖြစ် policy တခုမှအကူအညီတော်ရဖြစ်ဖြစ်ဒါမှမဟုတ်လည်းသူတို့ဒီတိုက်ရိုက်ပေါ့နော်ဒီသူတို့လုပ်နေတဲ့သူတို့အလုပ်လုပ်နေတဲ့နိုင်ငံတွေမှာသူတို့နားမလည်ရတဲ့သူတို့ဒီစီးပွားရေးနဲ့ပတ်သက်လို့ကျွန်တော်တို့ရှိရနေအကြံဉာဏ်တောင်းကျင်ကြမျိုးရှိလာတဲ့အခါမျိုးကြောင့်ကျွန်တော်တို့အချိန်ကြီးသူတို့အကူအညီပေးပါတယ်ကျွန်တော်တို့ဒီမှာဆိုရင်အခု staff က30ကျော်ရှိပါတယ်ပြီးတော့ဟို region မှာဆိုရင်လည်းသူတို့ဒီ ASEAN region မှာတူဝင်မှာဆိုရင်လည်းသူတို့ဌာနဝယ်ပေါင်းများစွာနဲ့ဆိုရင်အခု6နိုင်ငံမှာအခုလုပ်နေပါတယ်။ကျန်တဲ့နိုင်ငံတွေကြတော့ရုံးဝယ်မရှိရင်တော့မှကျွန်တော်တို့ကဒီဥမာမြန်မာဆိုရင်ဒီ Thailand ရုံးဝယ်ကနေတဖြစ်သူတို့ဟို Thailand ရကိုယ်စားလှယ်ကမြန်မာပြည်မှာဟိုရင်သူတို့တောင်းယူထားတယ်ပြီးမြန်မာပြည်မှာလည်းကျွန်တော်တို့ contract နဲ့ပေါ့နော်လုပ်တဲ့ယာယီကိုယ်စားလှယ်ရှိပါတယ်ခင်ဗျာ
။ US ASEAN Business Council ကိုဒီလာကြတဲ့ American company တွေပေါ့နော်ဆက်သွယ်လာကြတဲ့ American company တွေကသူတို့ကဘာဒီကိုများစိတ်ဝင်စားတယ်ဥပမာဆိုကြပါဆိုမြန်မာပြည်မှာအခုပွင့်လင်းလာတဲ့အများသူတို့စီးပွားလုပ်ချင်တဲ့ကုမ္ပဏီတွေလည်းအများကြီးထွက်ပေါ်လာမှာပဲလीဆိုတော့သူတို့ကဘာဒီကိုများဘလို့ကိစ္စတွေကိုများစိတ်ဝင်စားကြတယ်လဲဘာဒီများမေးကြတာ
ဟုတ်ကဲ့အခုသူတို့အဓိကစိတ်ဝင်စားတာတော့နံပါတ်1ကတော့ခင်ဗျာဟိုရင် Food and Agriculture ဆိုဒီမှာစားတောက်ကုန်နဲ့စိုက်ပျိုးရေးပေါ့နော်စိုက်ပျိုးကိစ္စအခုဆိုရင်ဒီ US ASEAN ကကူညီပြီးတော့ဟိုရင်ဒီမြန်မာပြည်တွင်းမှာသူတော်မှတည်ပြီးလိုက်ရတဲ့ Coca-Cola company ဆိုရင်သူတို့ဒီစက်ရုံတွေဖွင့်နေအဲ့တော့အဲ့ဒါနံပါတ်1ပေါ့နော်နောက်တစ်ခုကကျတော့ဒီ infrastructure ဆိုရဲကျွန်တော်တို့ဒီအခုဟိုလူလူကုန်းကုန်ပစ္စည်းတွေပြီးတော့ဒီလမ်းမလာဆက်သွယ်ရေးတွေပြီးတော့ဒီဆက်စင်ပြီးနော်အစီအစဉ်ရရှိရေးပေါ့နော်အဲ့ဒါမျိုးတွေအတွက်ကျတော့ GE လို့ company ကြီးတွေကအဝင်နေစိတ်နဲ့စိတ်ဝင်စားဆိုတော့ဝိုင်းရတော့ဘယ်တော့တော့ကျွန်တော်စာပြီးလုပ်တဲ့အချိန်မှာစိတ်ဝင်စားတယ်အခုသူတို့ဒီမှာ regional office တောင်သူတို့ထူထောင်ပြီးသားဖြစ်သွားပါပြီဒီတော့နောက်တစ်ခုကကျတော့ financial service ပေါ့ financial service ကဒီငွေကြေး transaction လုပ်တဲ့အမှုတွေအဲဒီမှာဆိုရင်အခု visa လို့ company မျိုးထားကျွန်တော်တို့ရဲ့ client ပေါ့နော်အဲဒါဟိုရင်ပါဝင်ပတ်သက်မှုတွေအများကြီးရှိတယ်ပြီးတော့နောက်တစ်ခုကကျတော့ဒီဥပဒေနဲ့ပတ်သက်တဲ့ law firm တွေပေါ့နော်အခု Baker McKenzie ဆိုလဲကျွန်တော်တို့ရဲ့ client ပါပဲအဲဒါအခုဆိုရင်ဒီတရားဥပဒေ Europe law ကိစ္စတွေပြီးတော့ဒီမြန်မာပြည်တွင်းမှာပေါ့တရားဥပဒေဟိုအကြံကြီးချက်တွေအဲ့ဒါတွေမှာစိတ်ကမကင်စီအများကြီးပါဝင်ပြတ်ပါတယ်နောက်တစ်ခုကကျတော့ဟို business consulting အခုဒီနောက်ထပ် Deloitte လိုမျိုး PwC လိုမျိုးဟို company ကြီးတွေလည်းအများကြီးဝင်နေပါတယ်အဲ့ဒါလည်းကျွန်တော်တို့ဟို US ASEAN ကကူညီပြီးတော့သူတို့ဝင်ဖို့ပေါ့နော်ကျွန်တော် service တွေ render လုပ်ထားဖြစ်ပါတယ် energy ကတော့ခင်ဗျာအခုဒီရေနံနဲ့တဘာဝတန်းခွေပိုင်းမှာကျတော့အရင်ကတော့ Chevron ကဟိုဒီမှာဒီမှာတော့ကြီးရခင်ဗျာအခုကတော့သူတို့ company ကိုပြီးခဲ့နော်3လပိုင်းလောက်ကပဲ 1.4 billion dollar နဲ့သူတို့ဒီ diversify လုပ်လိုက်တယ်ပေါ့နော်အဲ့တော့အခုတော့သူတို့ရဲ့အောင်ပတ်သက်မှုကနည်းရောရဲ့ဒါနဲ့နောက်ပိုင်းမှာ energy company အများကြီးဝင်ဖို့ရှိပါတယ်ဟုတ်ကဲ့ကျွန်တော်ပြောဖို့မိရောနောက်တစ်ခုရှိသေးရခင်ဗျာဒီ ICT ပေါ့ ICT ဆိုတော့အခု Microsoft တို့လို Google တို့လိုမျိုး Facebook ဆိုရင်အခုဒါကျွန်တော် American company ပဲမြန်မာနိုင်ငံမှာအဲ့ဒီလိုလိုအများကြီးတုံ့ပြန်ရတယ်။အဲ့ဒါကြီးကလည်းအခုမြန်မာနိုင်ငံပေါ့မြန်မာနိုင်ငံတည်ထောင်အတွက်ပေါ့နော်ပို့ပြီးတော့မြန်မာပြည်သူပြည်သားတွေပို့ပြီးတော့အသုံးပြုလို့ကောင်းမဲ့ service တွေကိုမြန်မာပြည်အတွက်တည်ထောင်လုပ်ဖို့လည်းတို့အများကြီးတို့အခုကကြိုးပြီးတော့တို့စဉ်းစားနေတယ်။ပြီးတော့ဟိုစိတ်ဝင်စားမှုလည်းအများကြီးရှိတယ်။ကျွန်တော်တို့ရဲ့ client မှာပဲ Facebook လည
်းဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆိုတော့ဒီ company တွေကကိုကျင်းမြင့်တို့ရုံကိုရောက်လာပြီဆိုကြပါဟိုဆက်သွယ်လာပြီဆိုလို့ရှိရင်တို့မေးတဲ့မေးခွန်းတွေကဘာတွေများဖြစ်မလဲဥပမာဟိုအရင်တော့ဆိုရင်တော့စစ်အစိုးရလက်ထက် ခင်မှာပါ냐ဆိုလို့ရှိရင်အမေရိကန်အစိုးရနဲ့ဒီဥရောပသမဂ္ဂတို့ကနေပြီးတော့စီးပွားရေးအပိတ်ဆိုတန်ခတ်ထားတာတွေရှိတော့နည်းနည်းအဲ့ဒီကိစ္စတွေကနည်းနည်းသူတို့အတွက်ဆိုးရင်စရာဖြစ်မှာပေါ့ဒါပေမဲ့အခုနောက်ပိုင်းမှာနည်းနည်းပိုပြီးပွင့်လင်းလာတယ်ဟောပြည်သူလူထုကရွေးကောက်ရွေးချယ်တင်မြှောက်တဲ့အစိုးရလည်းဒီမိုကရေစီအစိုးရလည်းတက်လာပြီဆိုတော့မြန်မာနိုင်ငံထဲမှာလည်းအခြေအနေတွေကပြောင်းလာတော့အခုနောက်ပိုင်းဆက်သွယ်လာတဲ့ကုမ္ပဏီတွေကရောဘယ်ကဘယ်လိုကိစ္စတွေကိုသူတို့စေဝင်ဟိုကမေးကြတယ်လေတပွားဗမာပြည်တဲ့ကနိုင်ငံရေးအခြေအနေမေးသလားအုပ်ချုပ်ရေးပိုင်းကိုမေးသလားတရားဥပဒေစိုးမိုးရေးလားဘယ်လိုမျိုးတွေများသူတို့အတွက်အရေးကြီးတယ်လို့ယူဆပြီးမေးကြလဲကြာ
ဟုတ်ကဲ့ခင်ဗျာဟိုမေးကြရဲ့မေးခွန်းနေရတာပေါ့နော်အကောင်လုံးကအကိုပြောသွားတဲ့ဒီနိုင်ငံရေးအခြေအနေတရားဥပဒေစိုးမိုးရေးဒါတွေအကောင်လုံးကစီဝိုင်းနဲ့ဒီနေ့မှဒီပါဝင်ပတ်သက်နေရောဒါတွေကတော့အမြဲကျွန်တော်တို့ဒီမှာပြည်ကြောင်းဆွေးနွေးတဲ့အခါမှာအမြဲပါလာပါတယ်ခင်ဗျာဘာလို့ဆိုတော့ဒီ rule of law ဆိုတဲ့ဒီတရားဥပဒေစိုးမိုးရေးမှန်တယ်ကမတည်ငြိမ်ဘူးဆိုရင်ဘယ်စီဝိုင်းမှမဆိုဟိုနိုင်ငံမှာလောက်ကမတည်ငြိမ်ဘူးမတည်ငြိမ်တဲ့အတွက်တို့ရဲ့ risk ပေါ့ဗျာဒီမှာတော့ business risk ကပိုများရင်တို့ဒီဥစ္စာကိုမလုပ်ဖို့ပို့ပြီးတော့ခင်နိုင်တည်များတယ်အဲ့တော့အဲ့လိုမျိုးကိစ္စမျိုးတွေမှာကြာတော့ကဲတို့ဥမာသူဖြင့်ဒီတို့ဒီအခြေချမဲ့ပေါ့နော်တိုင်းနဲ့ပြည်နယ်နေရာမျိုးတွေကိုတို့သွားရမယ်ဆိုတို့ဒီနေရာအကြောင်းမသိဘူးဆိုကျွန်တော်တို့စပြီးတော့ကဲဒီလိုနေရာမှာနိုင်ငံရေးအခြေအနေကဘယ်လိုရှိလဲနော်ဥမာတချို့ရင်းမြေမှာဆိုရင်ကဲတို့ရင်ပြစ်ခတ်ရဆဲရင်းနဲ့ပတ်သက်ပြီးတော့တို့စိတ်ဝင်စားမှုတွေရှိတယ်နော်ဒါပေမဲ့တော်မင်းများယူရဆိုတော့ခုနကကိုပြောပါတယ်ဒီတရားဥပဒေစိုးမိုးရေးပေါ့တရားဥပဒေစိုးမိုးရေးကိစ္စကြတော့ဘာလို့လဲဆိုတော့ဘယ်အရာမှမဆိုတို့ဘယ်အလုပ်ပဲလုပ်လို့ဟိုရင်ပါဝင်ပတ်သက်မှာဒီစာချုပ်တွေနော်ဒီတို့ရဲ့ဒီ contract တွေပေါ့နော်အဲ့ဒါတွေမှာကြတော့ဒီတရားဥပဒေစိုးမိုးမှုရှိရင်ဒီတရားဒီဥစ္စာတွေကဘယ်လောက်ပဲရေးဘယ်လိုပဲစီမံတကယ် enforce ဖြစ်မှာမဟုတ်တဲ့အတွက်ကြောင့်မျိုးတို့ဒီဆုံးရှုံးမှာတို့ကြောက်တဲ့အခါမှာတို့ဒီ rule of law ရောအဓိကတို့ထားပြီးတော့မေးကြတယ်ပေါ့နော်အမေးရဲ့အခါမှာဟိုနောက်တစ်ခုကဘာရှိသေးလဲဆိုတော့ bureaucracy ခင်ဗျာအခုကျွန်တော်တို့မြန်မာနိုင်ငံမှာပြောင်းလဲနေရဒီနိုင်ငံရေးအခြေအနေပေါ့နော်အပေါ်ပိုင်း level မှာပြောင်းလဲမှုကြီးအများကြီးရှိတာကျွန်တော်တို့လူတိုင်းနဲ့တည်ရပြီးတော့တကယ်လည်းကောင်းမွန်တဲ့ဘက်ကိုလှည့်နေပြီဆိုတော့ကျွန်တော်တို့မြန်မာပြည်တွင်းနဲ့မဟုတ်ဘူးတကမ္ဘာလုံးတည်ကြတယ်ခင်ဗျာဒါပေမဲ့ဒီချိန်ထဲမှာပဲဒီအသေးဝင်ပေါ့နော်ဒီကြီးမားတဲ့နိုင်ငံရေးပြောင်းလဲမှုကြီးရှိတဲ့လျောက်ဒီတိတ်ပြီးတော့မကြီးမားတဲ့ဒီဒီတွင်းမှာဒါမှမဟုတ်လဲဌာနတွင်းနေမှာပေါ့နော်ဘီရိုကရေစီဆိုရဲအလုပ်လုပ်ရိုးရိုးလုပ်စင်နေကဘယ်လိုမျိုးပြောင်းလဲမှုရှိတယ်လဲဘယ်လိုမျိုးဟိုရင်အရင်တော့ပုံစံတိုင်းမလားဒါမှမဟုတ်ရင်အခုတိုးတက်လာမှုရှိလားဒါမှမဟုတ်လဲဒီပေါ့နော်ဟိုရင်ပုံပြီးနေလားပုံပြီးကြံဆိုင်မှုတွေရှိလားအဲ့ဒါတွေကိုတို့ကစိတ်ဝင်စားတယ်ခင်ဗျာ